ပါကစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ရင်းနှံတင်ကတိမ်းမောက်ပြီးမီးလောင်ခဲ့တာကြောင့်အနည်းဆုံးလူပေါင်း140သေဆုံးရပါတယ်။ရင်းနှံတင်ကတိမ်းမောက်ရကပောက်ထွက်လာတဲ့ရင်းနှံတွေကိုခတ်ယူဖို့စူးစီးရောက်ရှိလာကြသူတွေမိသင့်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အနည်းဆုံးလူ80လောက်လည်းဒဏ်ရာရတယ်လို့အာဏာပိုင်တို့ကပြောပါတယ်။တောင်ပိုင်းစိတ်ကမ်းမြို့ကရာချီကနေပန်ချက်ပြည်နယ်မြို့တော်လာဟုတ်ကိုလမ်းမကြီးအတိုင်မောင်းနှင်လာရင်ကားသမားကယင်ကိုမထိနိုင်ပဲတိတ်မောက်ခဲ့တာဖြစ်ပါတယ်။ရင်းနှံတင်ကတိတ်မောက်တဲ့အချိန်မှာအနည်းအနာကရန်ဆန်ပါဂျိုဟာကဒေသခံတွေပုံးနေထဲ့စရာတွေနဲ့အပြေးအလွှာရောက်ရှိလာခဲ့ကြသလိုဆိုင်ကယ်တွေနဲ့ရောက်လာကြသူတွေလည်းအများအပြားရှိပြီးဖိတ်ကြတဲ့ရင်းနှံတွေကိုခတ်ယူခဲ့ကြတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ရာဂျာရပ်အစ်ကပြောပါတယ်ရင်းနှံတင်ကပောက်ကွဲရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးမွတ်စလင်တွေရဲ့ရမဒန်ဥပုလ္လကုံဆုံးတဲ့ Eid al Fitr ဤပွဲတော်နေ့မှာအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်ဤပွဲတော်ဆင်နွှဲဖို့အတွက်မိသားစုတွေစုံစည်းကြဖို့လမ်းပေါ်မှာလည်းလူသွားလူလာများနေတဲ့ကာလလည်းဖြစ်ပါတယ်ရှင်